ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းစူရာခီယတ်စူတီယာထိုင်းကသူ့ဆောင်တဲ့ရခိုင်အရေးကြံပေးအဖွဲ့ပေါ်အပြေအဝယုံကြည်စိတ်ချထောက်နိုင်ပါတယ်လို့ပြောလိုက်ပါတယ်ဒီကြံပေးအဖွဲ့ကထင်ရှားတဲ့ဖွဲ့ဝင်တူမကြခင်ရပိုင်းတွင်ကနှုတ်ထွက်သွားပြီးဖေဖော်ဝါရီလ၁ရက်ကြာသာပြည်နေကဘန်ကောက်မြို့မှာရိုက်တာသတင်းဌာနနဲ့တွေ့ဆုံမိများကန်အတွင်ဒေါက်တာဆူရာကီယတ်ကကုလို့ပြောတာပါကိုကျော်ကျော်သိန်းကအပြည့်စုံပြောပြပါမယ်ရှင
်ကုလသမဂ္ဂဒေမှုချုပ်ဟောင်းကိုဖီအန်န်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ဖွဲ့ထားတဲ့ကော်မတီကိုအကြံပေးဖို့ဆိုပြီးပြည်တွင်းပုဂ္ဂိုလ်၅ဦးပြည်ပပုဂ္ဂိုလ်၅ဦးစုစုပေါင်း10ဦးနဲ့ဖွဲ့စည်းထားတဲ့အကြံပေးအဖွဲ့ကိုဦးဆောင်ဖို့ဒေါက်တာဆူရခီယတ်စာတီရာထိုင်းကိုမြမဆူရကရွေးချယ်ခဲ့တာပါဒီအဖွဲ့ရဲ့ရခိုင်ပြည်နယ်ပထမဆုံးခရီးစဉ်အစိုးမတက်ခင်မှာပဲထင်ရှားတဲ့အဖွဲ့ဝင်တူဖြစ်သူအမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်စန်ကဒီအဖွဲ့ဟာမြမဆူရလူရက်တွေကိုဖုံးဖိကောက်ွယ်ပေးမဲ့အဖွဲ့လို့အပြင်ထံဝေဖန်ပြီးရုပ်ပြရဲ့နှုတ်ထွက်သွားတဲ့အတွက်ဒီအဖွဲ့ပေါ်ဘယ်လောက်အထိယုံကြည်လို့ရမလဲဆိုတဲ့မေးခွန်းတွေထွက်လာတာပါဒါကြောင့်လေဒေါက်တာဆူရကီအနေနဲ့သူဦးဆောင်တဲ့အဖွဲ့ရဲ့ဂုဏ်သိက္ခာကိုကာကွယ်ပြောဆိုလာရတာဖြစ်ပါတယ
်။ I think both four international board members and five Myanmar members have very strong social capital.
နိုင်ငံကအဖွဲ့ဝင်၄ဦးနဲ့ပြည်တွင်းကအဖွဲ့ဝင်၅ဦးတို့ကစိတ်ကိုအားကောင်းတဲ့လူမှုဝန်ကျင်အထောက်အကူပြုစွမ်းအင်ရှိထားသူတွေလို့ကျွန်တော်ယူဆပါတယ်။ကျွန်တော်တို့မှာအတွေ့အကြုံအများကြီးရှိပြီးဒီတွေ့တုံကနေကျွန်တော်တို့အစွမ်းရှိသလောက်အသုံးဝင်မဲ့အကြံဉာဏ်တွေပေးသွားမှာပါကျွန်တော်တို့ဟာအကောင့်ထဲပုံမဲ့သူတွေလုံဆောင်မဲ့သူတွေမဟုတ်ပါဘူးကျွန်တော်တို့ဟာအကြံပေးပုံကိုယ်တွေပါတတ်နိုင်သမျှအကောင်းဆုံးဖြစ်အောင်ကျွန်တော်တို့လုံဆောင်ပါမယ်မတူကွဲပြားတဲ့သဘောထားအမြင်တွေကိုနားထောင်သွားမှာလည်းဖြစ်ပါတယ
်ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်ထားရဆိုပြီးအထူးသဖြင့်မြန်မာတပ်မတော်ကိုနိုင်ငံတကာကပြစ်တင်ဝေဖန်ထားသလိုနိုင်ငံတော်အတိုင်းငံပုဂ္ဂိုလ်တော်ဆန်းစုကြည်ရလေဒီအရေးကိုထိတိယောက်ယောက်ကံကြွယ်ဖြေရှင်းဖို့ပြက်ကွက်တယ်ဆိုပြီးဝေဖန်ခံနေရတာပါဒီခါရင်းနဲ့ပတ်သက်ရင်နိုင်ငံတကာမှာတော့မကဒေသတွင်းမှာတော့သဘောထားအမြင်တွေမတူကြဘူးဆိုတာကိုဒေါက်တာဆူရကီယတ်ကအတိအမှန်ပြုပြောဆိုပါတယ
် You know narrative in Myanmar is different narrative from western countriesis one thing from some other
ငါလည်းမပြောဆိုနေရတာမတူပါဘူးအနောက်နိုင်ငံတွေပြောတာကလည်းတမျိုးပါအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာတော့မတူကြပါဘူးအဲ့ဒီအပြောတွေနောက်ကိုကျွန်တော်တို့လိုက်နေမှာမဟုတ်ပါဘူ
းမစ္စတာရစ်ချစ်ဆန်ကသူနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့အချိန်တွေဒီလေရခိုင်ပြည်နယ်မှာလူညုံရင်တပ်ဖွဲ့တွေရဲ့နေနေရှင်းလင်းစစ်ဆင်ရေးတွေအကြောင်းတင်းလိုက်ရင်းနဲ့အစိုးရလျှော့ဝှက်ချက်အုပ်တွေကိုချိုးဖောက်တယ်ဆိုပြီးအပန်းခံထားရတဲ့ writer သတင်းတော်မြောက်ကိစ္စပြောဆိုခဲ့နေရတာကိုအချက်တစ်ခုအဖြစ်ပြောထားပါတယ်ဒေါက်တာဆူရကီယတ်ကတော့သူကိုယ်တိုင်လည်းဒီသတင်းတော်တွေကိစ္စပြောဆိုတာတွေရှိတယ်လို့ဆိုပါတယ
် Even though it is outside the mandate of the advisory board but I read it before
ဒီကိစ္စအကြံပေးဖွဲ့ရဲ့လုပ်ပိုင်ခွင့်ထဲမှာမပါဘူးမဲ့လေကျွန်တော်ပြောဆိုဘူးပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စဟာကျွန်တော်တို့နဲ့လည်းဆိုင်တဲ့သတင်းမီဒီယာတွေကိုပြည်ပြကိုဆိုတာနဲ့ဆက်ဆက်နေလို့ပါကိုပီအာနဲ့စီရင်ခံစားရဲမှာဒါကိုရှင်းရှင်းလင်းလင်းဖော်ပြထားပြီးပြည်တော်စုဝင်ကြီးဦးဆောင်ထုတ်နဲ့ကျွန်တော်ပြောဦးပါတယ်ဒါအပြင်ဒေါ်ဆန်းစုကြည်နဲ့လည်းအစည်းအဝေးကြီးတွင်းမှာမဟုတ်ပေမဲ့ပြောဦးပါတယ်ဒီမှုကိုဥပဒေလုံထုံးလုံနည်းတွေရာဇဝတ်မှုတရားစီရင်ရေးလုံထုံးလုံနည်းတွေနဲ့အညီကိုင်တွယ်မယ်ဆိုတာကျွန်တော်တို့ကိုထပ်ခါတလဲလဲအာမခံပြောဆိုထားပါတယ
်ဒီကြံပေးအဖွဲ့ဟာရခိုင်ပြည်နယ်မှာဖြစ်တဲ့ထားတာတွေကိုဖုံးပြကာဝယ်ပြီးအစိုးရကိုချီးမြှောက်ပြောဆိုမယ့်အဖွဲ့ဖြစ်တယ်ဆိုပြီးတော့သူနှုတ်ထွက်တဲ့အချိန်မှာမစ္စတာရစ်ချစ်ဆန်ကဝေဖန်ပြောဆိုပါတယ်ဒီလိုပြောဆိုတာမျိုးဟာအကျိုးမရှိဘဲထိခိုက်မှုသာဖြစ်စေပါမယ်လို့ဒေါက်တာဆူရကီယက်ကတုံ့ပြန်ပါတယ
် I still believe and I want to believe that Governor Richardson stillhas that objective.
ဒါကဒီနဲ့ငင်းညမ်းပြီးဖွံ့ဖြိုးတိုးတက်လာအောင်စူးစမ်းဖို့ဆိုတဲ့ရှင်မတ်တမျိုးအုပ်ချုပ်ရေးမှူးရစ်ချတ်ဆင်ရှီမှာရှိနေတော့မယ်လို့ကျွန်တော်ယုံကြည်နေသဖြစ်ပြီးအဲ့ဒီလိုယုံကြည်ကြပါတယ်။ဒါပေမဲ့အကြံပေးအဖွဲ့ကိုဆွဆွဲပြီးထိတ်တန့်တဲ့တင်းချစ်အောင်လုပ်ဖို့သူဆုံးဖြတ်ခဲ့တာကတော့တိတ်ကိုအကြောင်းမလှတာပါပဲ။ဒီလိုလုပ်တာကထိခိုက်နစ်နာဖို့ပဲရှိပါတယ
်။မစ္စတာရစ်ချတ်ဆန်လုပ်ထွက်သွားပြီးတဲ့နောက်အကြံပေးအဖွဲ့ထဲမှာအဖွဲ့ဝင်၉ဦးကျန်ပြီးလည်းတော့ရဲ့အဖွဲ့ဝင်တနေရာမှာပြန်ဖြည့်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီအဖွဲ့ကို2019ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာသမရဦးထင်ကျော်ကအမိန့်ထုတ်ပြန်ပြီးဖွဲ့စည်းထားတာပါခင်ဗျာ